အမေရိကန်ရဲ့45ရာမြောက်သမ္မတဖြစ်လာမယ့်ရွေးကောက်ခံသမ္မတတော်နယ်ထရမ့်ကသမ္မတရာထူးကိုစက္ကန့်ပေါ်ပြင်ဆင်နေတဲ့အချိန်မှာပဲသမ္မတဘရက်ကိုဘာမှအစိုးရလက်ထက်ကချမှတ်ခဲ့တဲ့ဒုက္ခသည်ဆိုင်ရာမူဝါဒတွေကိုပြောင်းလဲပြင်မယ်လို့ပြောဆိုမှုတွေထွက်ပေါ်နေပါတယ်။သမ္မတဥပမာအစိုးရကလက်ရှိဗန်ဒါနှစ်အတွက်မြန်မာနိုင်ငံကပြောင်းရွှေ့နေထိုင်သူ
တော်နယ်ထရမ့်ရဲ့အစိုးရအပြောင်းအလဲဆိုင်ရာကိစ္စရပ်တွေကိုတာဝန်ယူဆောင်ရွက်နေတဲ့အဖွဲ့ရဲ့ပထမနေ့စီမံကိန်းလို့ခေါ်တဲ့အထောက်အထားတွေအရစိတ်ချလုံခြုံစွာစစ်ဆေးမေးမြန်းနိုင်ခြင်းမရှိတဲ့အတွက်ပဋိပက္ခတွေဖြစ်ပေါ်နေတဲ့ဒေသတွေကသူတွေအမေရိကန်နိုင်ငံအတွင်းရှေ့ပြောင်းနေထိုင်တဲ့အစီအစဉ်ကိုဆန်းကန်ထားမယ်လို့ဆိုပါတယ်။ဂျာမနီနိုင်ငံဘာလီမြို့ကခရစ်မတ် မေးမြန်းတဲ့အခါမှာသူကအခုလိုပြန်လဲဖြေကြားခဲ့ပါတယ
် You know my plans all along I've been driven to be right 100% correct what's happening
ညာလို့လေကျွန်တော်အစီအစဉ်ကိုတလျှောက်လုံးတိလာခဲ့ကြတာပဲဗျာကျွန်တော်ဘက်ကမှန်နေတာကြီးပဲရာဂိုင်းနှုံးပြီးမှန်ပါတယ်အခုဖြစ်ပြနေတာကြီးကအလွန်ဆိုးရွားလုံးပါတယ်
ထရမ့်ရဲ့ဒုက္ခသည်ဆိုင်ရာ policy တွေဟာဘလို့ပုံစံမျိုးဖြစ်မယ်ဆိုတာကတော့တိကျရေးရမှုမရှိသေးပါဘူး။ဒါပေမဲ့ထရမ့်အနေနဲ့ဒုက္ခသည်တွေနဲ့ဆိုင်တဲ့ policy ကိုအချိန်မီပြောင်းလဲနိုင်တဲ့အခြေအနေရှိနေတယ်လို့တုံ့တက်ပြောဆိုမှုတွေထွက်ပေါ်နေပါတယ်။ Lavania Lemon ဟာ American ဒုက္ခသည်များနဲ့ရှေ့ပြောင်းနေထိုင်သူများဆိုင်ရာ comedy အကြီးအကဲဖြစ်ပါတယ်
။ President Trump would be able to stop all resettlement as he sees fit
သမ္မတ Trump အနေနဲ့ရွှေပြောင်းအခြေချနေထိုင်သူတွေကိုလက်ခံတဲ့အစီအစဉ်တစ်ခုလုံးပဲဖြစ်ဖြစ်ဒါမှမဟုတ်လူအစုအဖွဲ့တစ်ခုခုကိုပဲဖြစ်ဖြစ်အချိန်မရွေးစိတ်ကြိုက်ရပ်တန့်ပြစ်လိုက်နိုင်စွမ်းရှိပါတယ
် Donald Trump အနေနဲ့ရွက်ောက်ပွဲမဲ့ဆွဲစည်းရုံးစဉ်ကာလတွေတုန်းကအရှေ့အလယ်ပိုင်းကမွတ်စလင်တွေအမေရိကန်နိုင်ငံနဲ့လာရောက်ခွင့်ပိတ်ပင်ပြစ်မယ်မက္ကဆီကိုနဲ့လက်တင်အမေရိကနိုင်ငံတွေကနေတရားမဝင်ဝင်ရောက်လာသူတွေကိုပြန်ပို့မယ်လို့ပြောဆိုခဲ့ပေမဲ့လည်းဒုက္ခသည်တွေရွှေ့ပြောင်းနေထိုင်သူတွေကိုလက်မခံဘူးလို့ပြောဆိုနေတဲ့သူ့ရဲ့ဒုက္ခသည်ဆိုင်ရာ policy ပြောင်းလဲမဲ့အထက်မြန်မာနိုင်ငံသားတွေပါလာမလားဆိုပြီးစိုးရိမ်စရာရှိတယ်လို့မြန်မာဒုက္ခသည်တွေရဲ့အကူအညီဆောင်ရွက်နေသူအိန္ဒိယနာပြည်နယ်အိန္ဒိယနာပလစ်မြို့ကဒေါက်တာရိုဒင်းငါကပြောပါတယ
် Donald Trump ရဲ့ policy ကတော့ကျွန်တော်မြန်မာနိုင်ငံသားအနေနဲ့ပိတ်တော့အားမရဘူးဒီအခုတောက်ချနေမှသူသမရတော့ဖြစ်မယ်ဒါပေမဲ့ရွေးကောက်ပွဲအချိုကာလမှာသူမဲဆွဲတဲ့ကိစ္စတို့ policy ချပြတဲ့အထဲမှာဒီ refugee ကိုလက်ခံဖို့တိတ်အားမပေးတဲ့လက္ခဏာတွေတွေ့ရတယ်။အထူးသဖြင့်တော့အရှေ့လယ်ပိုင်း Muslim နိုင်ငံများပေါ့နော်။ဒီ refugee တွေကိုလုံးဝ welcome မလုပ်တဲ့ policy မျိုးကျွန်တော်တွေ့ရတယ်။အဲ့ဒီထဲမှာကျွန်တော်တို့ဗမာပြည်သား refugee တွေကလည်းအိန္ဒိယမှာဖြစ်ဖြစ်အထိုင်းမြန်မာနယ်စပ်မှာမလေးရှားမှာတောင်းနဲ့ချီပြီးတော့အဲ့ကိစ္စတော့ကျွန်တော်တို့အမေရိကကို resettlement လုပ်ဖို့အချိန်လေးနည်းနည်းမေးမိန်တယ်လို့ကျွန်တော်ယူဆတယ်လေ
လက်ရှိ2016-2019ဘာနာနှစ်အတွက်ထိုင်းနဲ့အိန္ဒိယမြန်မာနယ်စပ်ဒေသတွေအပြင်မလေးရှားနိုင်ငံမှာရောက်နေကြတဲ့မြန်မာဒုက္ခသည်စုစုပေါင်း14,000ကိုလက်ခံဖို့သမ္မတဥပမာအစိုးရကလက်မှတ်ထိုးအတည်ပြုထားပြီးဖြစ်ပေမဲ့အဲ့ဒီအစီအစဉ်ကိုသမ္မတတဲ့အနေနဲ့ပြောင်းလဲကောင်းပြောင်းလဲပြစ်လိုက်နိုင်တယ်လို့ဒေါက်တာရိုဒင်းငါကပြောပါတယ
်2016အောက်တိုဘာ3ရက်ကနေအခုဒီနှစ်2019စက်တင်ဘာ31အတွင်းဒီနှစ်အတွင်း14,000လက်ခံဖို့ကွန်ဂရက်ဆန်တွေအတည်ပြုပြီးတော့ဒါဥပမာလက်မှတ်ထိုးပြီးသားဖြစ်တယ်ဆိုတော့အဲ့ဒီ process အတိုင်းအခုအထိဒီနေ့ထိတော့ဒါသွားနေတာဖြစ်တယ်ဒီတချို့ UNHCR ဌာနရုံးတွေကနေစစ်ဆေးပြီးတော့နည်းနည်းအခက်အခဲရှိတာတချို့ကတော့ရှိမယ်ဒါကတော့ UNHCR အပိုင်းအမေရိကန်အစိုးရရဲ့ဒီ policy အရတော့သမ္မတဥပမာလက်မှတ်ထိုးတဲ့အတိုင်းပဲဒါဆက်ပြီးတော့သွားနေတာဖြစ်တယ်ဒီနေ့အထိတော့ဒါပေမဲ့ခုနပြောလို့ပဲနောက်၄ရက်ဆိုရင်သမ္မတတက်ပြောင်းမယ်သူအနေနဲ့သမ္မတတက်ကနေဒါပြောင်းလဲလို့ရတဲ့အခြေအနေမှလည်းရှိတယ်ဆိုတော့ဘယ်လိုဆက်လာမလဲဆိုတာကျွန်တော်တို့ဆောင်ကြည့်ရမှာဖြစ်တယ်
။လုံခြုံရေးအရစစ်ဆေးမှုတွေထပ်မံပြုလုပ်နိုင်စရာရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေကဒုက္ခသည်တွေအမေရိကန်နိုင်ငံနဲ့ဝင်ရောက်ခွင့်ပိတ်ပင်ထားလိုက်မယ်လို့ဒုက္ခသည်ရေးရာကြွမ်းကျင်သူတွေကခံမှန်းပြောဆိုနေကြပါတယ်။အဲ့ဒီလိုပိတ်ပင်လိုက်မယ်ဆိုရင်တော့အမေရိကန်နိုင်ငံနဲ့နှစ်စဉ်ဝင်ရောက်လာနေတဲ့ဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်သူစုစုပေါင်း40ကနေ45,000ခန့်အထိထိခိုက်သွားနိုင်မယ်လို့ဆိုပါတယ်ခင်ဗျ။